မော်စကိုမြို့နယ်တက်ဗီယာဒေသတွေကဒါအားပေးစစ်ုံတွေနဲ့ရင်းနှီးချက်စစ်ုံတွေအပါအဝင်ရုရှားနိုင်ငံကနေရာတော်များကိုဒီနေ့စောရင်မှာပဲယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။လီကျောင်းရဲ့ကာကွယ်ရေးကဒရုန်း158စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တဲ့အကြောင်းလဲနိုင်ငံပိုင်တက်စ်သတင်းဌာနကကာကွယ်ရေးဝန်ကြီးဌာနကိုကိုးကားဖော်ပြခဲ့တာပါ။ယူကရိန်းနဲ့နယ်စပ်ဒေသတွေမှာအများဆုံးဖြစ်ဒရုန်း122စင်းကိုပစ်ချခဲ့တယ်လို့လည်းပြောပါတယ်။ရုရှားကထုတ်ပြန်တဲ့သတင်းနဲ့ပတ်သက်လို့တိကျတည်ပြလို့တော့မရတယ်လို့ယူကရိန်းကလည်းတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ယူကရိန်းရဲ့စွန့်ရည်လုံမန်းငန်းတွေကိုပြစ်မှတ်ထားပြီးရုရှားကဒရုန်းနဲ့မစ်ဆိုင်းတုံး200ရောသုံးအပြင်းထန်တက်ခတ်ခဲ့ပြီးနောက်တစ်ရက်မှာပဲရုရှားကိုဒရုန်းတွေနဲ့တက်ခတ်တဲ့သတင်းထွက်ပေါ်လာတာပါ။ရုရှားနိုင်ငံကာစတေတာကိုယူကရိန်းကထိုးစစ်ဆင်ခဲ့တာတလနီးပါးအကြံမှာပဲတက်ခတ်ခံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။